ခုရပိုင်းတကြောပြန်ပေါ်လာတာကတော့အရာဝတီမြစ်ဆုံရေအားလက်ရှိထုတ်လို့ရစီမံကိန်းပြဿနာပဲဖြစ်ပါတယ်ဒီမှာနိုင်ငံဆိုင်ရာတရုတ်တန်ရုံးရဲ့ထုတ်ပြန်ချက်တစ်ခုပေါ်အခြေပြုပြီးအဲ့ဒီထုတ်ပြန်ချက်ထဲမှာပါတဲ့အချက်တချို့မှားနေတယ်လို့အချင်းနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့ကြေညာချက်ထုတ်ပြန်တာတစ်ချက်တည်းသတင်းမီဒီယာတွေကမေးကြမြန်ကြဘာမှပေါ့ဝင်ချင်ထင်းသိမ်းရေးသမားတွေနိုင်ငံရေးသမားတွေတိုင်းသားခေါင်းဆောင်တွေကလည်းကန့်ကွက်ကြတဲ့မြစ်ဆုံဆယ်စီမံကိန်းဆန့်ကျင်ရေးလှုပ်ရှားမှုတကြောပြန်ပေါ်လာနေပါတယ်အချင်းကာလတချို့ငြိမ်သက်နေခဲ့တဲ့မြစ်ဆုံစီမံကိန်းအရေးအခုကြမှာဘာလို့ပြန်ပေါ်လာရတာလဲဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရဒီကိစ္စကောင်းကောင်းမွန်မွန်ဖြေရှင်းနိုင်စွာရှိပါမလားဆိုတာစိတ်ဝင်စားဖို့ကောင်းတဲ့အကြောင်းအရာဖြစ်ပါတယ်ဒီဘက်မြစ်ဆုံစီမံကိန်းပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပ
ါအကြောင်းတိုက်ဆိုင်တိုင်းတရုတ်နိုင်ငံဘက်ကပြောဆိုတာကတော့ဒီမြစ်ဆုံစီမံကိန်းကိစ္စသူတို့ဘက်ကစတာမဟုတ်ဘူးဆိုတာပါပဲ2006ခုနှစ်မှာအရင်စစ်အာဏာရှင်အစိုးရလက်ထက်ထိပ်ပိုင်းခေါင်းဆောင်တရားဖြစ်တဲ့ဗိုလ်ချုပ်ကြီးတီဟောက်သူရတရားမြင့်ဦးတရုတ်နိုင်ငံခီးစဉ်တစ်ခုတွင်မြန်မာနိုင်ငံအတွက်လျှက်စစ်တပ်အားလိုအပ်တဲ့ဒီတွေရေအားကနေလျှက်စစ်တအားထုတ်ယူနိုင်ရေးတရုတ်အစိုးရကနေငွေအားဤပညာအားအကူအညီပေးပါဆိုပြီးတောင်းဆိုရာကနေအရာဝတီမြစ်ဆုံအပါဝင်မေခနဲ့မလိခမြစ်နယ်ပယ်ပေါ်ကရေအားလျှက်စစ်တအားထုတ်ယူရေးစီမံကိန်းကိုအစပြုခဲ့တာပါ2009ခုနှစ်မှာစီမံကိန်းလုပ်ငန်းတွေစတင်ပြီးတိတ်မကြခင်တမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်အရောက်ပြည်သူတွေအုံအုံကြွကြွတန်းကွက်ကြတာနဲ့ယာယီရဆိုင်ထားခဲ့လိုက်တာလက်ရှိ2019ခုနှစ်တိုင်အောင်ပါပဲစီမံကိန်းအကြောင်းအကြံပြင်းပြန်ပြောရမယ်ဆိုရင်ကချင်ပြည်နယ်မလိခမြစ်ပေါ်မှာရေကာတာတစ်ခုမေခမြစ်ပေါ်မှာရေကာတာ၅ခုမေခမြစ်နယ်တွဲပေါင်းစုံရာမြစ်စုံမှာရေကာတာကြီးတစ်ခုစုစုပေါင်းရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းကြီးပါစီမံကိန်းတွေအလုံးပြီးသွားရင်လျှက်စစ်တပ်အားမဂဝတ်21600လောက်ထွက်မယ်လို့ခန့်မှန်းထားပြီးလက်ရှိမြန်မာနိုင်ငံကအသုံးပြုနေတဲ့လျှက်စစ်တပ်အားရဲ့40ဝန်းကျင်လောက်တောင်ရှိပါတယ်။စီမံကိန်းအလုံးကုန်ကျစရိတ်ဒေါ်လာဘီလီယံ30လောက်ဆန်းထားပြီးကနအူးသဘောတူညီချက်အရတရုတ် CPI ကုမ္ပဏီက80ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းနဲ့ Asia World ကုမ္ပဏီက9ရာခိုင်နှုန်းစီထည့်ဝင်လုပ်ကိုင်ကြမယ်လို့ဆိုထားပါတယ်။2012စီမံကိန်းကိုယာယီရပ်ဆိုင်းမထားခင်အချိန်ထိတရုတ်ကုမ္ပဏီဘက်ကမြစ်စုံမှာမြေပြုပြင်နာမြစ်ဆုံအောက်ဖက်မြစ်တစ်ဖက်တိုင်းရင်းသားတွေဆက်တွေတွာလာရလွယ်အောင်ကြိုးတရားငယ်ထိုးပေးတာစီမံကိန်းကိုကုတ်ကဲနဲ့ရုံးနဲ့ဆက်ဆက်အဆောက်အုံတွေစောက်လုပ်တာချီပွေနဲ့ရေအားရက်စစ်စီမံကိန်းအကောင့်ထဲပေါ်တာစီမံကိန်းဆောင်ပြောင်းရွှေ့ရတဲ့ဒေတာကန်တွေအတွက်ရွာတစ်တစ်ခုတည်ပေးပြီးတိဆောက်ရေးတွေကုညီရေးလုပ်ငန်းတွေလုပ်ပေးတာစတာတွေကတော့အကောင့်ထဲပေါ်ပြီးသွားပါပြီ
နောက်ပိုင်းစီမံကိန်းကိုယာယီရပ်ဆိုင်လိုက်ရတဲ့ဆိုပေမဲ့မြစ်ဆုံကစီမံခန့်ခွဲရေးယုံညီကြီးနာနေပြည်တော်နဲ့ရန်ကုန်ကဆက်ဆံရေးယုံတွေကိုတော့ဆက်ပြီးဖွင့်လက်လုပ်ကင်နေကြသေးပါကုမ္ပဏီတာဝန်ရှိသူတွေဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့မှန်မှန်တွဲဆုံမှုလုပ်ကြသလိုတရုတ်တမတ်ကြီးနဲ့ပီကင်းကနေမကြာခဏလာရောက်တဲ့ကုမ္ပဏီတာဝန်ရှိသူတွေကလည်းညီကြီးနာကိုမှန်မှန်သွားလိမ့်ရှိပါတယ်အဓိကကတော့ကချင်တိုင်းသားခေါင်းဆောင်တွေကိုစီယုံပြီးမြစ်ဆုံစီမံကိန်းပြန်စနိုင်မယ့်အရေးထောက်ခံမှုရအောင်ကြိုးစားတာပါဒါရီမကအရင်တရုတ် CBI ကုမ္ပဏီကိုနာမည်ပြောင်းလိုက်တဲ့ State Power Investment Corporation SPIC ကုမ္ပဏီဘက်ကလည်းမြန်မာနိုင်ငံကအာဏာရပါတီခေါင်းဆောင်တွေတပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေစာရေးဆရာတွေဂျာနယ်လစ်တွေကိုတရုတ်နိုင်ငံအလဲပတ်ခီးစဉ်အများကြီးစီစဉ်ပေးပြီးစီးရုံးပါတယ်အဲ့ဒီခီးစဉ်တွေထဲမှာတရုတ်နိုင်ငံလည်းကမြစ်ကြီးသုံးတွယ်ရေကာတာအပါအဝင်ရေကာတာတွေကိုလေ့လာတဲ့ခီးစဉ်တွေလည်းပါပါတယ်
အခုလိုငွေကုန်ကြေးကျအများကြီးခံပြီးစီးရုံးတာအချိန်တစ်ခုရောက်ပြီလို့တရုတ်ဘက်ကယူဆပုံရပါတယ်ဒီလိုနဲ့ဒီဇင်ဘာ28-29တရုတ်တန်မတ်ကြီးရဲ့မြေကြီးနာခီးစဉ်အပြီးထုတ်ပြန်ချက်ထွက်လာတာပါအဲ့ဒီထုတ်ပြန်ချက်ထဲမှာမြစ်ဆုံစီမံကိန်းပြဿနာမဖြေရှင်းမဲ့အကြာကြီးအချိန်ဆွဲမယ်ဆိုပါကတရုတ်ကုမ္ပဏီများကမြန်မာနိုင်ငံသို့လာရောက်ရင်းနှီးမြှုပ်နှံရန်ယုံကြည်စိတ်ကိုစိုးရွားစွာထိခိုက်နိုင်မှာကြောင့်ဆိုတာနဲ့ကချင်ပြည်နယ်ဒေသခံတိုင်းနာပြည်သူများသည်မြစ်ဆုံကြီးအားလျက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းစီမံကိန်းကိုစန့်ကျင်ကန့်ကွက်သည်မှာပြင်ပမှလူနှစ်အဖွဲ့အစည်းများဖြစ်ပါကြောင်းဆိုတဲ့အချက်တွေပါလာပြီးကချင်ကောင်းဆောင်တွေကသူတို့တရုတ်တန်မတ်ကြီးကိုအဲ့လိုပြောဆိုခဲ့တာမျိုးမရှိပါကြောင်းသူတို့အနေနဲ့မြစ်ဆုံစီမံကိန်းကိုထောက်ရရက်ဆိုင်စီလိုတဲ့မူဝါဒရှိတဲ့ ဲ့အကြောင်းရှင်းလာလင်းလာလို့ရတဲ့အချိန်ကြီးစိုက်သွားစီပါတယ်။နောက်ဆုံးတော့ဒီပြဿနာဒေါ်ဆန်းစုကြည်စီအထိရောက်သွားပြီးပြည်ခဲ့တဲ့ကချင်ပြည်နယ်နဲ့မြစ်ကြီးနားခီးစင်မှာမြစ်စုံစီမံကိန်းကိစ္စတိုင်းသားတွေရဲ့နှင်းမြန်းတာခံလိုက်ရပါသေးတယ်။မြစ်စုံစီမံကိန်းနဲ့ပတ်သက်ပြီး NLD အစိုးရကြုံရတဲ့အခက်အခဲကစီမံကိန်းကိုပြန်ဆမယ်ဆိုရင်တိုင်းသားပြည်သူလူထုအများစုကြီးနဲ့ထိတ်တန့်ရင်ဆိုင်တွေ့ရပါလိမ့်မယ်။ကျန်တဲ့တွေရဲ့နိုင်ငံရေးအမျက်ထုတ်တာကိုလည်းခံရပါလိမ့်မယ်။ရစိုင်းလိုက်နေဆိုရင်လည်းတရုတ်ဘက်ကပြောတဲ့ကုန်ကြစည်ရေးဒေါ်လာတန်း800လောက်ရှိနေပြီဆိုတဲ့ကိစ္စရှင်းရလင်းရပါလိမ့်မယ်။စက်ပြီးအချိန်ဆွဲထားအောင်မယ်ဆိုရင်လည်းတရုတ်ဘက်ကစိတ်မရှိတဲ့ပြဿနာတရုတ်ဘက်ကပြောတဲ့တစ်နှစ်ဒေါ်လာတန်း90လောက်ဘန်တိုးတက်နေတယ်ဆိုတဲ့ကိစ္စကိုရင်ဆိုင်ရပါလိမ့်မယ်။ပြောရရင်ရှေ့တိုးလဲခက်နောက်ဆုံးလဲခက်ရက်ညီလဲခက်တဲ့ပြဿနာမျိုးပါ
။ဒီဆုံးကိစ္စဒီမှာအစိုးရဘက်ကဖြစ်တင်ဖြစ်ထိုက်တဲ့အချက်ကိုစနစ်တကျရှာဖွေကိုဖြစ်တင်ကြလာကိုတရုတ်နဲ့အပင်းကြီးလုံးညှိနှိုင်းရင်တိုင်းသားပြည်သူတွေလက်လက်ခံနှစ်ဖက်အစိုးရလည်းခံစားရတဲ့အဖြေတစ်ခုရနိုင်ပါလေဥပမာမြေဆုံစီမံကိန်းတစ်ခုကိုရပ်ဆိုင်ပြီးကြာမေခနဲ့မလိခမြစ်တွေပေါ်ကရေကတာစီမံကိန်းတချို့ဆက်အကောင့်ထဲပေါ်တာမျိုးလဲစဉ်းစားကြည့်နိုင်ပါလေအချင်းနိုင်ငံရဲ့ပါတီခေါင်းဆောင်တယောက်ဖြစ်တဲ့ဦးကွမ်ကောင်အောက်ခန်းကတော့သူတို့ဆက်ကျင်တာမြေဆုံတစ်ခုတည်းပဲအခြားမြင့်တွေပေါ်ကရေကာတာစီမံကိန်းတွေမပါဘူးလို့ပြောဆိုထားတာမျိုးလဲရှိပါတယ်။လက်ရှိချိန်မြန်မာနိုင်ငံထဲမှာတရုတ်နိုင်ငံကလှုပ်ချင်ကင်ကျင်တဲ့မဟာဗျူဟာမြောက်တဲ့စီမံကိန်းကြီးတွေအခြားအကျိုးစီးပွားတွေအများကြီးရှိနေသလိုမြန်မာနဲ့တရုတ်ဟာနှစ်နိုင်ငံတည်တံ့နေပြီးအများအားဆက်ဆံနေရမယ့်အိမ်ကြီးနိုင်ငံတွေဖြစ်နေတယ်ဆိုတဲ့အကြောင်းတရားတွေကပဲမြစ်ဆုံပြဿနာပြည်လည်လမ်းကြောင်းစီခေါ်ဆောင်သွားနိုင်ပါလိမ့်မယ်။